Welcome to the Voice of America in Burmese.
Minglawa shin. PO American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ15ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နည်းပညာကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့ဗိုလ်ဒူးတွေကတွေ့ဆုံဆွေးနွေးပါတယ်။စစ်တမ်းတင်နေတဲ့ဆီးရီးယားနိုင်ငံအာလပိုမြို့တွေကနေလူတွေကိုရွှေ့ထုတ်တဲ့အစည်းအဝေးအခုတော့စတင်နေပါပြီ။တောင်တရုတ်ပင်လယ်ကလူလုံကျွန်းတွေပေါ်မှာလက်နက်စနစ်အသစ်တွေကိုတရုတ်ကတည်ဆောက်နေတယ်လို့အမေရိကန်သုတေသနအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်နဲ့လက်နက်ကိုင်မဟာမိတ်တပ်တွေကြားကတိုက်ပွဲတွေအတွင်းမှာအရက်သားတွေထိခိုက်သေဆုံးမှုရှိနေပါတယ်။
ဒီဆုံးနဲ့လူကမန္တလေးရတရားရဲ့တက်ကတရားလို့ပြောနေကြ။ဆိုင်ကနေတက်ကသူတို့အကောင့်ပေါက်ချလာပေးတာကြတော့ဟောကြတော့လို့ပြောနေ။မနေ့ကသူတို့က
တိန်နီမျိုးအနှိုင်းမဲ့ကုသိုလ်လူမှုကူညီရေးအသင်းဝင်တဦးရဲ့ပြောပြချက်နဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကနေမြေအခြေအနေတွေနားဆင်ကြရမှာပါ။မြန်မာနိုင်ငံအတွင်းသတင်းမီဒီယာသမားတွေနဲ့အတိုက်ခံတွေရဲ့လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြချက်တွေကိုအေးအေးယူနိုင်တဲ့ဥပဒေပုံမှန်66ကာကြီးကိုဖြတ်သိမ်းရေးတောင်းဆိုနေတာနဲ့အတူအမေရိကန်နိုင်ငံမှာတော့သမ္မတအပါအဝင်နိုင်ငံရေးသမားတွေကိုတယောတဲ့ရုပ်မြင်သံကြားညဘက်အစီအစဉ်တွေပိုးပြီးတော့ခစ်စားလာနေတဲ့အကြောင်းကိုနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင
်ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကသဘုံလေးထိန်းချုပ်ထားစေနောက်ဆုံးကြံနေတဲ့ဒေသတွေကနေလူတွေကိုရွှေ့ပြောင်းကယ်ထုတ်ဖို့အစီအစဉ်နှောင့်နှေးနေခဲ့ပြီးအဆိုးမှာတော့ဒီကနေ့စလုံနေပါပြီ။အာလပ်ပိုမြို့အရှေ့ပိုင်းကိုရေးပေါ်ရင်တွေဝင်သွားတာတွေ့ကြရပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့အရှေ့ပိုင်းနေရာတွေကနေလက်နက်ကင်တွေနဲ့အရသားတွေကိုရွှေ့ထုတ်ပြီးသဘုံတွေနဲ့အစိုးရကြားရထားတဲ့သဘောတူညီချက်တစ်စီတစ်ပိုင်းအရအခုလိုလုပ်တာပါ။ဒါဟာဖြင့်အာလပ်ပိုမြို့ကိုအစိုးရထံလက်နက်ချလိုက်တဲ့သဘောပါပဲ။ဒီရွှေ့ထုတ်တဲ့အစီအစဉ်ဟာငါးနှစ်ခွဲကြာဆီးရီးယားပြည်တွင်းစစ်မှာအရေးပါတဲ့အလဲပြောင်းတစ်ခုဖြစ်ပါတယ်။တစ်ချိန်ကဆီးရီးယားနိုင်ငံရဲ့အကြီးဆုံးနဲ့ကုသရေးဝန်ကြီးအချက်အချာအာလပ်ပိုမြို့အစိုးရထိန်းချုပ်မှုအောက်လုံးဝပြန်ရောက်သွားမှာလည်းဖြစ်ပါတယ်။အာလပ်ပိုကို2012ခုနှစ်ကတည်းကအတိုက်ခံတွေတင်ထားတာပါ။တခြားအရက်သားတွေနဲ့တပုံတွေကတော့နောက်ပိုင်းမှာဆက်ပြီးရွှေ့ထုတ်ဖို့ဖြစ်ပါတယ်။အာလပ်ပိုကနေတပုံတွေနောက်ဆုံးထွက်သွားပြီဆိုရင်တော့ဒါဟာဆီးရီးယားသမ္မတဘာရှားရဲ့အဆက်အတွက်အဓိကအောင်ပွဲကြီးဖြစ်ပါလိမ့်မယ်။ဆီးရီးယားတပ်တွေကိုရုရှားကအထောက်ပံ့ပေးပြီးတိုက်ခိုက်နေတာဖြစ်ပါတယ်
။အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နည်းပညာဆိုင်ရာကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့ဗိုလ်ဒူးနေကတွေ့ဆုံပါတယ်။အဲ့ဒီမှာအများပြားကဒီနေ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာသူ့ကိုပြင်းထန်ဝေဖန်ခဲ့သူတွေပါ။ဒါပေမဲ့မနေ့ကဆွေးနွေးပွဲတင်းမှာတော့မလိုမုန်းထားတဲ့အရေးလက္ခဏာမျိုးတွေဆက်ပြီးရှိနေတာမတွေ့ရပါဘူး။ New York City ကမစ္စတာထရမ့်ရဲ့ရုံးချုပ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာ Facebook ကုမ္ပဏီရဲ့ဒုတိယအကြီးအကဲ Sheryl Sandberg Amazon ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Jeff Bezos နဲ့ Tesla Motor ကုမ္ပဏီရဲ့အမှုဆောင်အရာရှိ Elon Musk တို့လည်းပါဝင်ပါတယ်။ကုမ္ပဏီကြီးတွေရဲ့အမှုဆောင်အရာရှိချုပ်တွေအနေနဲ့စကားပြောချင်တဲ့ဆိုရင်သူ့ကိုတိုက်ရိုက်ဖုန်းခေါ်ဖို့ Mr. Trump ကပြောခဲ့ပါတယ်။၃လတစ်ချိန်လောက်ပုံမှန်ပြန်တွေ့ဖို့လည်းပြောခဲ့ပါတယ်။စမ်းသစ်တီထွင်မှုတွေကိုတွန်းအားပေးဖို့နဲ့လောက်ကင်တွေပိုးပြီးဖန်တီးဖို့သူ့အနေနဲ့ဆွေးနွေးပြောဆိုတာနဲ့လက်တွဲလှုပ်ဆောင်တာတွေကိုစတင်ခြင်းနဲ့လို့ Mr. Trump ကပြောပါတယ်။အစီအမည်နည်းပညာဆိုင်ရာလုပ်ငန်းရှင်တွေဟာထရမ့်သမ္မတဖြစ်လာမဲ့အရေးနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲမတိုင်ခင်တုန်းကအကြီးအကျယ်တန်တရားရှိခဲ့ကြတာပါ။ဘာကြောင့်လဲဆိုတော့ထရမ့်ကတရုတ်ကိုအပြင်းထန်ဝေဖန်တာ၊ကုန်သွယ်ရေးသဘောတူညီချက်တွေကိုဖျက်ပစ်မယ်လို့ချိန်ချောက်တာတွေ၊လူဝင်မှုဆိုင်ရာတွေကိုတင်းကျပ်မယ်လို့ပြောခဲ့တာတွေကြောင့်ဖြစ်ပါတယ်
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ထောက်လိုင်းရေးအတိုင်းဝိုင်းပေါ်ဒီထက်ပိုပြီးတော့ပုံမွေလင်းလင်းရှိဖို့နဲ့သူ့ရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့မကန့်ညီတဲ့တွေးရှိချက်တွေကိုအလေးထားဖို့ဆရာရင်ညွှန်ကြားရေးမှူးဟောင်းမိုက်ကယ်ဟေးဒန်ကဗိုလ်ဒူးနေမှာတိုက်တွန်းလိုက်ပါတယ်။ဒီကိစ္စပေါ်တခြားလူအများပြားကပြောဆိုနေကြစီမှာပဲမိုက်ကယ်ဟီးဒန်ကလည်းပြောလိုက်တာပါဒါဟာရုရှားကအင်တာနက်ကနေထွန်းဖောက်ခိုးဝင်သလားဆိုတာပေါ်မေးခွန်းထုတ်နေတဲ့ကိစ္စနဲ့ရုရှားလုတ်တယ်ဆိုတာအထောက်အထားကောင်းရှိပုံရတဲ့ပေါ်သူကလက်ခံဖို့တွန်းဆုတ်နေပုံရတဲ့ကိစ္စတက်တက်မဟုတ်ပါဘူးလို့မစ္စတာဟီးဒန်ကပြောပါတယ်အမေရိကန်သမ္မတယူကောက်ပွဲမှာထရမ့်အနိုင်ရအောင်ကူညီဖို့ရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ CIA ရဲ့ကောက်ချက်ကိုညှိညွှန်းပြီးသူကပြောတာပါကျွန်တော်ဆိုရင်ကပို့ပြီးတော့ကြေပြန့်တဲ့မေးခွန်းနဲ့ပတ်သက်တာပါယူကောက်ခံသမ္မတတခါသမ္မတဟာသူ့ငကိုယ်တော်ကယူဆထားတာဒါမှမဟုတ်ယုံကြည်ထားတာနဲ့မတူတဲ့အမြင်တွေကိုထောက်လိုင်းရေးကပုံကူတွေလာတင်ပြတဲ့အခါလက်ခံမှာလားဆိုတာပါပဲဒါကတကယ့်ကိုအရေးကြီးပါတယ်လို့မစ္စတာဟေးဒန်ကပြောပါတယ်အငိမ့်စားလီတဲ့ဗိုလ်ချုပ်ကြီးတူဖြစ်တဲ့မစ္စတာဟေးဒန်ဟာအမေရိကန်မျိုးသားလုံခြုံရေးအေဂျင်စီအကြီးအကဲဖြစ်1999ခုနှစ်ကနေ2005ခုနှစ်ထိလုပ်ခဲ့ပါတယ် သမ္မတဟောင်းဂျော့ဂျ်ဒဗလူးဘုရှ်လက်ထက်မှာတော့ CIA ညွှန်ကြားရေးမှူးအဖြစ်2006ခုနှစ်ကနေ2009ခုနှစ်ထိလုပ်ခဲ့ပါတယ်
။ဥရောပသမဂ္ဂ EU ထိပ်သီးခေါင်းဆောင်တွေ Brussels မြို့မှာဒီကနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ EU ရဲ့ဂုဏ်သိက္ခာနဲ့အဖွဲ့အစည်းရဲ့ရှေ့ရေးကိုမေးခွန်းထုတ်စရာဖြစ်စေခဲ့တဲ့ခက်ခဲတဲ့ဒီနှစ်တစ်နှစ်အပြီးမှာအဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေတွေ့ဆုံပြီးတော့ထိပ်သီးစည်းဝေးကျင်းပတာပါ။ Brussels မြို့မှာဒီလိုတစ်နှစ်တာကျင်းပမဲ့အစည်းအဝေးပွဲမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိပါတယ်။အဲ့ဒီတည်းမှာယူကရိန်းအရေးကြောင့်ရုရှားပေါ်ပိတ်ဆို့တံခတ်မှုတွေကိုဆက်ထားသိမသိကိစ္စနဲ့ဥရောပရဲ့ရွှေပြောင်းဒုက္ခသည်တွေအရေးနဲ့ပြီးခဲ့တဲ့ဇွန်လတုန်းက EU ကနေဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ချက် Brexit နဲ့ပတ်သက်တာတွေစတာတွေကိုဆွေးနွေးသွားဖို့လည်းရှိပါတယ်။ဗြိတိန်ဝန်ကြီးချုပ်သရီဆာမေးဟာဒီအစည်းအဝေးကနေစောပြန်မှုစီစဉ်ထားပြီးတော့တခြားအဖွဲ့ဝင်28ယောက်ကတော့ညစာစာပွဲတက်ရောက်ပြီးတော့ Brexit အပေါ်သူတို့ရဲ့အမြင်တွေကိုအလုတ်သဘောရဆွေးနွေးသွားကြမှာပါ။ညစာစာပွဲကိုဗြိတိန်ဝန်ကြီးချုပ်မတက်တာဟာ EU မှာစီးပွားရေးအရဒုတိယအင်အားကြီးဆုံးနိုင်ငံဖြစ်တဲ့ဗြိတိန်နိုင်ငံဟာ EU မှာဆက်ရှိနေမှာမဟုတ်တော့ဘူးဆိုတဲ့အခြေအနေမှန်ကိုပထမဆုံးအကြိမ်ထင်ထင်ရှားရှားပြလိုက်တာလည်းဖြစ်ပါတယ်။ဒီတစ်ပတ်အစောပိုင်းမှာဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့ပြင်သစ်သမ္မတ François Hollande တို့တွေ့ဆုံပြီးတော့ယူကရိန်းရေးနဲ့ပတ်သက်လို့ရုရှားပေါ်တံခတ်ပိတ်ဆို့မှုဆက်ထားဖို့ထောက်ခံအားပေးမယ်လို့ပြောခဲ့ပါတယ်။ဂျာမနီနိုင်ငံတွင်းအပါအဝင်ဥရောပကယင်းနှိမ့်မြုပ်နှံသူတွေနဲ့ဆွေးအင်ဆိုင်ရာစီးပွားရေးလုပ်နေသူတွေကတန်ခတ်မှုကိုရုပ်သိမ်းပေးဖို့ PR တိုးပေးနေချိန်မှာပဲအခုဆုံးပြတ်ချက်ထွက်လာတာ
ပါ UAV ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေကြာသပတိညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်မှာစောက်ထားတဲ့လူလုံကျုံတွေပေါ်မှာလေကြောင်းရံနဲ့ဒုံးရံကာကွယ်ရေးစနစ်တွေကိုတရုတ်ကတည်ဆောက်နေတယ်လို့အမေရိကန်အခြေစိုက်သုတေသနအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒါဟာပိုင်ဆိုင်မှုအငင်းပွားနေတဲ့နေမြေမှာတိုက်ခိုက်ရေးလေယာဉ်တွေချထားဖို့ကနအူးအဆင့်ဖြစ်ဖွယ်ရှိတယ်လို့ဆိုပါတယ်။ကုန်သွယ်ကူတန်းရေးဆိုင်ရာဂျူဒူရုပ်ပုံတွေကိုအာရှရေချောင်းဆိုင်ရာပွင့်လင်းမြင်သာမှုအဖွဲ့ AMD ကလားအတော်ကြာဆန်းစစ်လေ့လာပြီးတဲ့နောက်တန်တာကြောက်တန်းတွေပေါ်မှာလက်နက်စနစ်အစ်စ်တွေချထားတယ်ဆိုတာကိုဒီအဖွဲ့ကကောက်ချက်ချလိုက်တာပါ။ Spreadly ဂျွန်းစုတွေက Fiery Cross, Miss Chief နဲ့ Subi တန်တာကြောက်တန်းတွေပေါ်မှာ6000ပုံစောက်ဦးတွေစောက်နေတာကိုသိကြပါခင်ဗျာ။6000ပုံစောက်ဦးတွေစောက်နေတာကို AMDI အဖွဲ့ကစောင့်ကြည့်နေကြတာပါ။အဲ့ဒီဂျွန်းတွေမှာဇွန်နဲ့ဇူလိုင်လတွေကလည်းလေရင်ပြည်လန်းအစီတွေတရုတ်ကတိစောက်ထားပြီးပါပြီ။Fiery Cross တန်တာကြောက်တန်းပေါ်ကရုပ်ပုံတွေထဲမှာရေဒါစနစ်ပါဝင်ဖို့ဖြစ်နိုင်ခြင်းအများဆုံးရှိတဲ့တာဝါတိုင်ကြီးတွေကိုလည်းစမ်းစစ်လေ့လာမှုကနေတွေ့ခဲ့ကြပါတယ်။စစ်ရေးပြိပခဖြစ်လာရင်အစဉ်အသင့်ဖြစ်နေဖို့အတွက်ဒီကျွန်းတွေမှာတရုတ်ကလက်နက်စနစ်တွေတပ်ဆင်ဖို့ပြင်ဆင်နေတယ်ဆိုတာအခုရုပ်ပုံတွေကနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့ဗိုလ်ဒူးနေက VOE နဲ့တွေ့ဆုံမိမြန်ကန်တွင် AMTI ညွှန်ကြားရေးမှူး Gregory Poling ကပြောပါတယ်။
မြောက်ကိုရီးယားရဲ့ NDA ကိုရင်ဆိုင်နိုင်စွမ်းရှိပါမလားဆိုတဲ့အပေါ်မှာဆိုရင်တဲ့အကြောင်းကိုတောင်ကိုရီးယားသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ခြင်းရှိသူတူကပြောလိုက်ပါတယ်။ပြည်တွင်းနဲ့နိုင်ငံတကာရဲ့သဘောထားတွေကိုထည့်မတွက်ပဲ Third Don't Queen Don't စနစ်ကိုနေရာချထားဖို့တောင်ကိုရီးယားအစိုးရကဆုံးဖြတ်တာဟာအမှားတစ်ခုဖြစ်တယ်လို့အတိုက်ခံနိုင်ငံရေးကောင်စားမွန်ဂျေမွန်ကသတင်းထောက်တွေကိုပြောလိုက်ပါတယ်။ဒီဒုံခွင်ထုံးစနစ်နေရာချထားဖို့ဆုံးဖြတ်ချက်ကိုတောက်လျှောက်ဆန့်ကျင်နေတဲ့တရုတ်နဲ့ရုရှားတို့နဲ့တောင်ကိုရီးယားအစိုးရကပိုအချိန်ယူပြီးဆွေးနွေးသင့်တယ်လို့သူကအဓိကထောက်ပြပါတယ်။ဒုတိယကမ္ဘာစစ်တုန်းကတောင်ကိုရီးယားအမျိုးသမီးတွေကိုလိန်ကျွံဖြစ်ဂျပန်စစ်တပ်ကအထမခိုင်းစေခဲ့တာနဲ့ပတ်သက်ပြီးတော့ဂျပန်နဲ့တောင်ကိုရီးယားတို့ကြားပြီးခဲ့တဲ့နှစ်ကရထားတဲ့နင်နာချင်းပေးမယ်ဆိုတဲ့သဘောတူညီချက်ဟာတရားဝင်မှုမရှိဘူးလို့သူကဝေဖန်ပါတယ်။နင်နာချင်းပေးတာဟာအပြေမဟုတ်ပဲဂျပန်နိုင်ငံအနေနဲ့ဥပဒေကြောင်းအရတာဝန်ခံရမယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်ပြီးတော့တရားဝင်တောင်းပန်ရမယ်လို့သူကပြောပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟီကိုလွှတ်တော်ကအရေးယူလိုက်ပြီးတဲ့နောက်မှာသမ္မတရွေးကောက်ပွဲကိုစောပြီးကျင်းပရေးပြောလာနေကြပါ။သမ္မတရွေးကောက်ပွဲဝင်နိုင်ခြင်းရှိသူတွေအားလုံးနဲ့မှာမွန်ကနံပါတ်1ပြေးနေပြီးတော့သူ့နောက်မှာကုလသမဂ္ဂလက်ရှိအတွင်းရေးမှူးချုပ်ဘန်ကီမွန်ကဒုတိယရှိနေပါတယ်။ဘန်ကီမွန်ဟာကုလအတွင်းရေးမှူးချုပ်အဖြစ်10နှစ်တာတက်တန်းပြီးတဲ့နောက်မှာနိုင်ငံကိုပြန်လာမှာဖြစ်ပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဂျပန်နိုင်ငံကိုနှစ်ရက်ကြာခီးစဉ်နဲ့ရောက်နေပြီးနှစ်နိုင်ငံကြားနေပြီးပိုင်တဲ့ဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။နေပြီးအငင်းပွားမှုတွေကြောင့်ပဲနှစ်နိုင်ငံကြားဒုတိယကမ္ဘာစစ်ကာလရန်လိုမှုတွေအဆုံးသတ်စေမဲ့တရားဝင်ငြိမ်းချမ်းရေးသဘောတူစာချုပ်ကိုလည်းလက်မှတ်ရေးထိုးနိုင်တာမျိုးမရှိသေးပါဘူး။မစ္စတာပူတင်ဟာဒီကနေ့နေ့လယ်ပိုင်းကလေယာဉ်နဲ့ရောက်သွားပြီးသိမ့်မကြခင်မှာပဲမစ္စတာအာဘေရဲ့မိသားစုနေထိုင်ရာနာဂတိုမြို့ကရေပူစမ်းအပန်းဖြေခရကိုရောက်သွားပါတယ်။ခေါင်းဆောင်တို့ဦးမှုတွေ့ဆုံရင်ဂျပန်ဝန်ကြီးချုပ်အာဘေက သူအနေနဲ့မစ္စတာပူတင်နဲ့အေးအေးဆေးဆေးတွေ့ဆုံပြီးဆက်ဆက်ညှိနှိုင်းသွားနိုင်မှုမျှော်လင့်တဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးပွဲတွေကိုတော့ဂျပန်နိုင်ငံတူကျိုမြို့တော်မှာတောက်ကြနေနောက်ဆုံးဆွေးနွေးကြမှာပါ။ဂျပန်တွေကမြောက်ပိုင်းနယ်မြေတွေလို့ခေါ်ပြီးရုရှားဘက်ကတောင်ပိုင်းဂရီးစ်ကျွန်းတွေလို့ခေါ်တဲ့ဂျပန်နိုင်ငံမြောက်ပိုင်းကမ်းရိုးတန်းမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစု၄ခုနဲ့ပတ်သက်လို့ဆွေးနွေးအဖြစ်ရှာတာတွေအောင်မြင်ဖို့မျှော်လင့်တဲ့အကြောင်းမစ္စတာဘက်ကပုံမွေလင်းလင်းပြောထားပါတယ်။ဒီကျွန်းတွေကိုရုရှားက1945ခုနှစ်မှာသိမ်းပိုက်ခဲ့ပြီးအဲဒီမှာရှိတဲ့ဂျပန်နိုင်ငံသား18000ကိုမောင်းထုတ်ခဲ့တာပါ။လွန်ခဲ့တဲ့နှစ်30လောက်ကတော့မစ္စတာအာဘေရဲ့ဖခင်ကွယ်လွန်သူဂျပန်နိုင်ငံသားရဲ့ဝန်ကြီးရှင်တာရိုအာဘေကဒီကျွန်းတွေကိစ္စရုရှားအစိုးရနဲ့အောင်မြင်မြင်ဆွေးနွေးညှိနှိုင်းနိုင်ခဲ့ပါတယ်
။အာရှပစိဖိတ်ဒေသနိုင်ငံတွေအနေနဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေမှာအထူးသဖြင့်ဆယ်စုနှစ်တွေနဲ့ချီစီးပွားရေးတိုးတက်မှုတွေရှိလာပေမဲ့လည်းဝင်ငွေကွာဟမှုနဲ့စည်းရဲချမ်းသာကွာဟမှုတွေပိုးပြီးတော့ကြီးထွားလာနေတဲ့ပုံမှာအယုံထားကင်တွေဖြေရှင်းကြဖို့ကုလသမဂ္ဂစီးပွားရေးပညာရှင်တွေကတောင်းဆိုလိုက်ပါတယ်။ဒေတာတွင်အစိုးရတွေအနေနဲ့1990ပြည့်နှစ်လွန်တွေကစပြီးတော့တိတိတသာကြီးထွားလာနေတဲ့ဝင်ငွေမညီမျှမှုပြဿနာကိုကင်တွေဖို့လိုအပ်နေတယ်လို့အာရှနဲ့ပစိဖိတ်ဒေတာဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာကော်မရှင် UNESCO ကစီးပွားရေးပညာရှင်တွေကပြောဆိုလိုက်တာပါ။လွန်ခဲ့တဲ့နှစ်30အတွင်းမှာအတွင်ဒီဒေတာတွေမှာဝင်ငွေမညီမျှမှုဟာအစ30တိုးခဲ့တယ်လို့စီးရင်ချမ်းသာကွာဟမှုတွေမှာလည်းအလားတူတိတိတသာတိုးခဲ့တယ်လို့လည်းပညာရှင်တွေကပြောပါတယ်။အိန္ဒိယ၊အင်ဒိုနီးရှား၊ရုရှားနဲ့ထိုင်းလိုနိုင်ငံတွေမှာနိုင်ငံစီးပွားရေးကြွယ်ဝချမ်းသာမှုစုစုပေါင်းရဲ့တဝက်ကျော်ဟာတိုင်းပြည်ရဲ့ထိပ်ဆုံးကအချမ်းသာဆုံးလူပုဂ္ဂိုလ်တရာခိုင်နှုန်းရဲ့လက်ထက်မှာရှိတယ်လို့ဆိုပါတယ်။ဝင်ငွေမညီမျှမှုကိုဖြည့်ရှင်းတဲ့နေရာမှာလည်းအခွန်တိုးမြင့်ကောက်ခံတာတွေအဖြစ်တစ်ခုဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂစီးပွားရေးပညာရှင်တွေကပြောပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတွင်ကတိုက်ပွဲသတင်းနဲ့သတင်းလွတ်လပ်ခွင့်စတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေမထုတ်လွှင့်ခင်တော့အခုအမေရိကန်မှနိုင်ငံခေါင်းဆောင်တွေကိုတယောတဲ့ရုပ်သံအစီအစဉ်တွေအကြောင်းပြောပြပါရစေရှင်။နိုင်ငံရေးတယောစာတွေကတ်တွန်းရေးသားတာတွေဟာသိရသလောက်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကဂရိနိုင်ငံမှာစာခဲ့တာပါအခုခါမှာတော့အမေရိကန်ပြည်ထောင်စုလို့ဖြစ်လာတဲ့တခါတုန်းကဗြိတိရှ်ကိုလိုနီနယ်မြေမှာ1900ပြည့်လွန်နှစ်တွေကစပြီးတော့လွတ်လပ်ရေးအတွက်ကြိုးပမ်းသူတွေကကတ်တွန်းပုံတွေရေးဆွဲရင်းနဲ့ရေးပန်းစားလာခဲ့ပါတယ်နိုင်ငံရေးတယောစာရေးသားသူတွေဟာတချို့နိုင်ငံတွေမှာထောင်ဒဏ်တည်ဒဏ်တွေအထိကြားခံရနိုင်ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့အခြေခံဥပဒေပထမပြင်ဆင်ချက်အရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ပေးထားပါတယ်။အမေရိကန်မှာသမရအပါအဝင်နိုင်ငံရေးသမားတွေကိုတယောတဲ့ရုပ်မြင်သံကြားညဘက်အစီအစဉ်တွေလည်းမကြသေးခင်နှစ်တွေကစလို့ပိုးပြီးရေပန်းစားလာနေတဲ့အကြောင်း VOA သတင်းတောက် Debra Block ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
What is your biggest concern this election?
Oh, that's simple. You are my biggest concern. I'm going to tell you that the U.S. Jimmy Fallon is going to be the U.S. Donald Trump is going to be the U.S. George Mason is going to be the Robert Lister. I'm going to be the TV Lucianer. I'm going to be the U.S. President. I'm going to be the U.S.
Donald Trump was the target of more jokes in his presidential campaign.
တခြားသမ္မတမဲဆွယ်ပွဲတွေနဲ့မတူပဲဒေါ်နယ်ထရန့်ရဲ့မဲဆွယ်ပွဲကပိုပြီးဟာတာအလုတ်ခံရပါတယ
်။ညဘက် TV စီစဉ်တွေကိုတင်ဆက်သူတွေဟာတချို့သမ္မတတွေပေါ်ခက်ချင်းချင်းဟာတာလုတ်ကြရင်မဲသမ္မတ Barack Obama ပေါ်မှာတော့ညှတာတယ်လို့လည်းပမောက်က Robert Lister ကယူဆပါတယ
်။ You have to be wary of seeming racist by going after the first black.
ဒါမှမဟုတ်လူမဲသမ္မတကိုပြစ်မှတ်ထားတာကလူမျိုးရေးခွဲခြားတဲ့သဘောမျိုးဖြစ်နိုင်တဲ့အတွက်လဲသတိထားရမှာပါ။
နိုင်ငံရေးအရတရော်တဲ့ဖြောပြမှုတွေကတော့1960ပြည့်လွန်နှစ်တွေကစလို့ပိုတွေ့လာရပါတယ်။ဒါပေမဲ့လည်း1985ခုနှစ်မှာစတင်ခဲ့တဲ့စနေနေ့ညဘက်ဓာတ်ရိုက်ထုတ်လွှင့်ချက်စီစဉ်ကတော့သမ္မတတယောက်ကို TV စီစဉ်မှာပုံစံသစ်နဲ့တင်ပြခဲ့တာပါ။ဒီစီစဉ်ကိုတော့သမ္မတဂျယ်ရယ်ဖို့ပုံသူတရုတ်ဆောင်သူဖြစ်နေထင်ရှားလာတဲ့ Chevy Chase နဲ့စခဲ့ပါတယ
်။ President Obama said that Congress needs to raise the debt ceiling because there aren't any other quote rabbits in our hat. Saturday Night Live brought presidential parodies.
စနေနေ့ညတိုက်ရိုက်အစီအစဉ်တွေကသမ္မတတွေရဲ့အပြုအမူတွေကိုနိုင်ငံရေးဟာသတွေအဖြစ်ပေါင်းစပ်ပြီးတင်ဆက်ပေးကြပါတယ
်။1992ခုနှစ်ကနေ2009ခုနှစ်ထိ19နှစ်ကြာ Tonight Show ကိုတင်ဆက်နေတဲ့ Jay Leo ကတော့ညဘက်ရုပ်သံအစီအစဉ်တွေကိုနိုင်ငံရေးအရာတယောတဲ့အစီအစဉ်ဖြစ်ချက်တွင်တင်ဆက်လာရကတခြားသူတွေလည်းအလားတူလိုက်လုပ်လာခဲ့ကြပါတယ်။နိုင်ငံရေးတရော်တဲ့အစီအစဉ်တွေကြောင့်1990ပြည့်လွန်နှစ်တွေကညဘက်ရုပ်သံအစီအစဉ်တွေမှာပြည်သက်တွေနေနဲ့ဖြော်ပြရေးအတွက်သမကနိုင်ငံရေးသမားတွေအကြောင်းနှစ်နှစ်ချွတ်ချွတ်သိလာကြရတာပါ
I am bulletproof.
စနေနေ့ကစီစဉ်တစ်ခုမှာတော့တရားစီရင်ရေးကိုနှောက်ရှက်ဟန်တားမှုဆွဆွဲချက်ကနေတရားစီလွတ်ပေးလိုက်တဲ့သမ္မတဘေကလင်တန်ရဲ့ပုံကိုလည်းလူရှင်တော်ဒါရက်ဟာမွန်ကတည်ယူဆောင်ခဲ့ပါတယ
်။ In the 1990s, comedians start to go after scandals, private lives, sex, drinking.
1990ပြည့်နှစ်လွန်ပြီမှာကျုပ်တော်ဘုံတွေပုဂ္ဂိုလ်ရေးဘဝတွေလိင်ကိစ္စအရက်တောက်တာစတဲ့တစ်ချိန်လုံးက TV မှာမသင့်တော်ဘူးလို့သတ်မှတ်ထားတဲ့ကိစ္စတွေနောက်လူရှင်တော်တွေကစလိုက်လာကြပါတယ
်။နိုင်ငံရေးသမားတွေအနေနဲ့လည်းဒီစီစဉ်နေမှာပါဝင်ခြင်းအဖြစ်သူတို့အမြင်တွေကိုအများပြည်သူသိအောင်ပြောနိုင်မယ့်နေရာအဖြစ်သဘောပေါက်လာကြပါတယ်။ Hillary Clinton ဟာဆိုရင်လည်းဘားဆိုင်ဝင်တဲ့အဖြစ်နဲ့တည်ယူဆောင်ခဲ့ဥပါတယ
်။ You're a politician. Yes. Yes. And how about you?
He soon discovered that they could actually go on these shows.
ဒီစီစဉ်တွေမှာပါလို့ရတယ်ဆိုတာသူတို့သိလာကြသလိုပုံမှန်လိုလိုလဲပါလာကြပါတယ်။ကိုဘသာကိုဟာသလောက်ကြပါတယ
်။ Me interviewing me, that's what I call a great idea.
ဘာနဲ့ဖားလဲတူနာရှိုးစီစဉ်မှာပါဘူးသလိုပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းစနေညပဲစီစဉ်မှာနှစ်ချိန်ပါဝင်ခဲ့ဘူးပါတယ
်။ A plan. Very secret.
ဒါပေမဲ့မကြတဲ့ရင်သတင်းပတ်တီမှာတော့ TV စီစဉ်နေမှာသူ့ကိုပုံဖော်သရုပ်ဆောင်နေသူတွေပေါ်ဝေဖန်ခဲ့တာပါလူရှင်တော်တယောက်အဆိုရင်လဲသရုပ်ဆောင်ညံ့ဖျင်းလွန်းတယ်လို့ရည်စရာလဲမကောင်းဘူးလို့ Twitter အင်တာနက်လူမှုကွန်ရက်ကနေ Donald Trump ကဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းတဲ့တွင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစီးပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေခြင်းတည်းလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုရှမ်းပြည်နယ်မြောက်ပိုင်းအခြေအနေနဲ့စပါမယ်။နယ်မြေတည်ငြိမ်အေးချမ်းမှုအားနည်းနေတဲ့ရှမ်းပြည်မြောက်ပိုင်းကတိမ်တီမြို့နယ်အတွင်းဘုံပေါက်ကွဲပြီးလူ2ယောက်သေဆုံးခဲ့သလိုကွက်ခိုင်မြို့နယ်အတွင်းမှာလည်းအရသာ2ဦးထိခိုက်ဒဏ်ရာရတာရှိခဲ့ပါတယ်။မနေ့ကဖြစ်ခဲ့တဲ့မြန်မာတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကြားကတိုက်ပွဲတွေအတွင်းအခုလိုအရသာတွေထိခိုက်သေဆုံးဒဏ်ရာရတာတွေရှိနေတဲ့အခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒိန်ဒီမြို့နယ်နားဆော့ရွာနဲ့ဆန်လုံးရွာကြားရှိသရန်းနီးမှာမနေ့ညကဘုံပေါက်ကွဲခဲ့လို့လူနှူးသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဒိန်ဒီမြို့ကအနှိုင်းမဲ့ကုသိုလ်လူမှုရေးသိန်းဝင်ဂူဆိုင်ကုတ်ကပြောပါတယ
်ကျွန်တော်တို့တွားတဲ့အချိန်ကျတော့ကားလမ်းပေးမှထိုးထားပြီးမှဟိုကမိုင်းပေါက်တယ်လို့ပဲပြောကြတယ်လေကျွန်တော်တွားတဲ့အချိန်မှာကားဆရာကအဲ့ကားရှိခန်းတော့ဒီတိုင်းပဲအတက်ထွက်တော့တာပေါ့နော်ပြီးတော့ဆိုင်ကယ်ဓမ္မကတော့အဲ့တရားနာမှာလဲမှပြေးနေတာပြေးတယ်အဲ့လူကိုဆွဲထုတ်ထုတ်ပြီးမှတခါတည်းကျွန်တော်ဆေးုံပို့ထားတာအဲ့ဒါဒိန်ဒီဆေးုံကဆရာဝန်တွေကဆစ်ချက်တော့ယူထားတယ်က
ဘုံပကွဲမှုကြောင့်ဒေဆုံးသွားတဲ့လူနှူးကိုနှိုင်းမဲ့ကုသိုလ်လူမှုရေးသင်းကနေဒိန်ဒီဆေးုံကိုပို့ဆောင်ခဲ့တာပါတေဆုံသူကာရမဟာမန္တလေးစာတီဖြစ်ပြီးတော့ဆံငယ်ဓမ္မဟာမြန်မာတပ်မတော်သူဖြစ်ကြောင်းကိုဆိုင်ကိုကဆက်ပြောပါတယ
်တေဆုံတဲ့လူကမန္တလေးရတရားရဲ့တက်ကတရားလို့ပြောတယ်ဗျဆံငယ်နဲ့တက်ကသူတို့အကောင့်ပေါက်ချလာပေးတာကြတော့ဟောကြတော့လို့ပြောတယ်မနေ့ကျန်ကသူတို့ကတကြုံမယ်လို့ပြောလို့ကျွန်တော်တို့အကူညီလာတောင်းပါလား
ဒီဘုံပါကွဲမှုဖြစ်စဉ်မှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးပါဘူးဘုံပါကွဲမှုဖြစ်စဉ်အသေးစိတ်ကိုသိရှိဖို့အတွက်ဒိန်ဒီမြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးမနေ့ကညနေ 9:00 နာရီခန့်ကုတ်ခိုင်မြို့နီးနန်းကုတ်ကြီးရွာနားမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL တန်းပလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကအတိပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့မသိရှိဘူးလို့သူကဆိုပါတယ် ကိုခိုင်မြို့နယ်နန်းကိုရွာတိုက်ပွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တပ်ဆိုင်ရာစစ်ဗျူဟာရုံရတီးပြူးချက်မရသေးလို့အခြေအနေကိုမသိရှိသေးဘူးလို့ကိုခိုင်မြို့နယ်ရဲသားဖွဲ့မှုရုံအရာရှိသူကပြောပါတယ်။
ကျွန်တော်တို့ကအဲ့ဒီဘက်ကိုလုံခြုံရေးကအချိန်မကောက်တော့ကျွန်တော်တို့သွားလို့မရဘူးလေ။သွားလို့မရတော့ဒီဘက်ကအတီးပြူးတဲ့ဟာကျွန်တော်တို့စီကိုမပေးသေးဘူးခင်ဗျ။အဲ့ဒီကပေးရင်တော့ကျွန်တော်တို့ကပြောလို့ရတယ်လေ။လုံခြုံရေးကအဲ့ဒီဘက်ကသွားတာအချိန်မကောက်ဘူးလေကွာ။
ကိုခိုင်မြို့နယ်တိုက်ပွဲနဲ့ပတ်သက်လို့တပ်မတော်စစ်ကြောင်းတွေနဲ့ပုံမှန်အုပ်ချုပ်မှုကိစ္စကိုဆောင်ရွက်ဖို့လမ်းရှိုးမြို့ကနေမော်တော်ယာဉ်တွေနဲ့ထွက်ခွာလာစင်မှာကိုခိုင်မြို့နယ်နန်းကွက်ရွာနဲ့နန်းဖလုံးရွာကိုရောက် KIU တပ်ဖွဲ့တွေကနေလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်ပစ်ခတ်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုကြောင့်တပ်မတော်စစ်တီတချို့နဲ့ဒေသခံပြည်သူနှူးထိခိုက်တန်ရာရရှိတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။မနေ့ကတိန်နီနဲ့ကိုခိုင်မြို့တိုက်ခိုက်မှုမှာအရတားတွေလည်းထိခိုက်မှုတွေရှိနေတာပါ။တိန်နီမြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်းဝမ်လိုင်းကတော့နှစ်ဖက်တိုက်ပွဲတွေရပ်ဆဲပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ
်။ဒီလိုသားတော့တခါမှမလုပ်သိမှတော့ပြောချင်တယ်။ဒီကြားထဲမှာဒီပြည်သူတွေကတော့မဲ့ဖြစ်နေတယ်ကြာ။ဒီတစ်ချိန်ဆုံးမမှုလို့လုပ်ပါပေါ့နော်။အဲ့တော့ဖက်တာဖြစ်ဖြစ်မတိုင်းလားဖြစ်ဖြစ်ထုံးစစ်ချင်မှုတွေကျွန်တော်ရပ်ဆဲချင်တယ်
။မနေ့ကနံမသူမြို့နယ်မိုင်းတကြေးရွာနဲ့ပန်ဝါကြေးရွာကြားမှာမြမတမတော်နဲ့ TNL တအံပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကပြောပါတယ်။
မင်းကတော့မန္တမြုံနဲ့ပန်ဝါကြီးရောအင်းမဖြစ်လေ။ဒါပေမဲ့အတူတူပြင်းနေမနေ့ကတည်းကအဲဒီနင်းဒီဖောင်းတီတမလို့ပဲကျလင်းနေပြီလေလိုက်လာပြည့်ရဲ့
။ဒီတိုက်ပွဲမှာမြမတမတော်ကစစ်တီတူကြဆုံးခဲ့ပြီးစစ်တီတချို့ထိခိုက်တန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနမ်မသူမန်တုံလာရှိုးကြောင်မဲဒေတာဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတမလို့တို့အကြမ်းမှာစစ်ရေးသိမ်းမှနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကြေးရွာသားတွေကလည်းစစ်ဘေးလွတ်ရာမြို့ရွာတွေမှာတိမ်းရှောင်နေရတဲ့အခြေအနေမှာရှိပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြပြခဲ့တာပါရှင်။စစ်တွေရဲ့ဥပဒေပုံမှာ66ကာကြီးကိုလွှတ်တော်ရင်းကနေအမြန်ဆုံးပြင်ဆင်ပေးဖို့နိုင်ငံသားလွတ်လပ်ခွင့်တောင်းဆိုလှုပ်ရှားသူတွေကတိုက်တွန်းလိုက်ကြပါတယ်။66ကာကြီးဟာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေပါဝင်အစိုးရကိုလူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းချာနယ်တွေမှာဝေဖန်ရေးသားကြတာတွေအပေါ်မှာအပြစ်ပေးနိုင်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်တဲ့ဥပဒေအသွင်ဆောင်လာနေတဲ့အတွက်ဒီဥပဒေကိုလွှတ်တော်ရင်းကနေတရားဝင်ပြင်ဆင်နိုင်ရေးစစ်တွေရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်ပေးရေးကော်မတီဖွဲ့ပြီးလူမှုပါဝင်လှုပ်ရှားဖို့တိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုမတ်စုမောင်ကဆက်ပြောပြမှာပါရှင်။
စစ်တပ်ရဲ့ဥပဒေပုံမှန်ကိုအမြန်ဆုံးပြင်ဆင်ပေးဖို့လူမှုလှုပ်ရှားမှုတွေဆောင်ရွက်နေချိန်မှာပဲပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့လေလာဆန်းစစ်သုံးသပ်ရေးကော်မရှင်ဒုဥက္ကဋ္ဌဘက်ကစစ်တပ်ရဲ့ဥပဒေပုံမှန်66ဂါကြီးကိုပြည်သူအကျိုးကိုကြည့်ပြီးပြင်ဆင်ဖို့စဉ်းစားနေတယ်လို့ပြောဆိုလိုက်တဲ့အပေါ်ကြိုဆိုကြောင်းစစ်တပ်ရဲ့ဥပဒေအမြန်ဆုံးပြင်ဆင်ပေးရေးကော်မတီကဒီဇင်ဘာလ14ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာသဘောထားကွဲပြားနိုင်ခွင့်အပေါ်ဥပဒေကြောင်းအရတရားဝင်ပိတ်ပင်တားဆီးသလိုဖြစ်နေတဲ့66ဂါကြီးစက်သွေးရေးဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရေးဒီမိုကရေစီအင်အားစုတွေစုပေါင်းပြီးတော့လှုပ်ရှားမှုဦးဆောင်ကော်မတီဖွဲ့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလူပုဂ္ဂိုလ်တဦးကြီးရဲ့လွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကြားလွန်ဆွဲစရာဖြစ်နေတဲ့66ဂါကြီးဥပဒေနဲ့ပတ်သက်လို့စက်သွေးရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးကော်မတီကပြည်ထောင်စုလွှတ်တော်ကိုလာမယ့် January လမှာအစီရင်ခံစာပေးပို့သွားဖို့စီစဉ်နေတဲ့အကြောင်းဦးဆောင်ကော်မတီအဖွဲ့ဝင်မောင်ဆောင်ခါကပြောပါတယ
်။ဒီစက်တွေဥပဒေနဲ့ဖန်တီးထောင်ချခံရတဲ့လူတွေရဲ့အရင်းကြီးဒီအနေနဲ့ရက်ကလူတွေရဲ့ခြေလက်တွေအမှုရွက်ခိုင်တွေကျွန်တော်တို့အစုပါတယ်စုပြီးတော့အဲဒီခိုင်တွေပုံမှာအခြေခံပြီးတော့ဒီဥပဒေကဘာတွေလိုအပ်နေပါလဲဘာတွေပြင်ရမလဲဘာတွေဖြည့်ဆွဲရမလဲဒါမှမဟုတ်စက်တွေဥပဒေကြေညာနေပြီးချောချောကကြီးဖယ်ထုတ်မယ်ဆိုရင်ကျွန်တော်တို့ cyber law ကိုဆွဲဖို့လိုအပ်တယ်အဲအဲ့လိုမျိုးအကြံပြုချက်တွေပေါ့ဆိုတော့လွတ်တော်ကိုစဉ်းစားစရာဒီသူတို့ရွေးချယ်စရာရှိဖြစ်မဲ့အချက်လက်ကောင်းဆုံးနဲ့ကျွန်တော်တို့ကအရှိန်ကတည်းကအောင်ရေးနေတယ်ရေးနေတာကအခုနောက်လာတယ်မှာထွက်ခုရှိတ
ယ်ဦးဆောင်ကော်မတီဝင်ကဗျာဆရာမောင်ဆောင်ခါဟာဆိုရင်လဲဆက်သွယ်ရေးဥပဒေပုံမှာ66ဂါကြီးနဲ့နောက်နိုင်ငံတော်အကြီးညိုပြည့်စုံမှု905ခါခွေးတို့နဲ့တရားစွဲဆိုခံခဲ့ရပြီး16လကျော်အကျဉ်းချခံရသူဖြစ်ပါတယ်လူလူရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်သဘောထားထုတ်ဖော်ခွင့်ကိုပိတ်ပင်တားဆီးသလိုဖြစ်နေတဲ့အတွက်အမြန်ဆုံးပြင်ဆင်ပေးလိုတဲ့အကြောင်းအရသာအစိုးရကိုတောင်းဆိုတယ်လို့မောင်ဆောင်ခါကပြောပါတယ
်ဒီရင်စုရဲ့လုံးဝလေဒီဥပဒေကိုအတုံးချပြီးတော့ဒီလူလူအလွတ်လက်စွာရုပ်စုတွင်ကိုထိစုံကတ်တက်ဖို့အတုံးချခဲ့ဒီစုရဲ့လက်ထက်မှာလည်းအဲ့လိုပုံစံနဲ့တွေ့နေရတာကိုကျွန်တော်တို့ဆီမကောင်းအဲ့တော့ဒီဟာကိုကျွန်တော်ဒါအမြင်ဆုံးပြင်မြင်ပြတာချင်းအဲ့လိုမဟုတ်ဘူးဆိုရင်အစိုးရကလည်း73နေရဲပြီးတော့ပြည်သူရဲလည်း73နေမယ်ဆိုရင်ကျွန်တော်ဒီဥပဒေနဲ့ထောင်ထဲဝင်ရရင်ပြီးတော့ပို့ပြီးတော့များလာမယ်အခြားဥပဒေတင်ပြရရှိတာဟုတ်တယ်ကျွန်တော်နားလေလက်ခံတယ်ပြီးတော့ဒီ ီဥပဒေကလက်လွတ်လူတွေအထူးအကြအဆုံးညာနေတယ်လို့ညာနေတာဖြစ်တဲ့အတွက်ကျွန်တော်ဒီဥပဒေအားကျအနေနဲ့လုပ်ပြီးတော့အမြန်ဆုံးပြင်ဆင်မှုဟိုတူစားဆောင်ရွက်တင်နေလို့ကျွန်တော်မြင်ပါတယ်ဗျ
။တရားစွဲဆိုမှုတွေဇက်တိုက်ဆိုသလိုဖြစ်လာတဲ့အတွက်အမြန်ဆုံးပြင်ဆင်ပေးဖို့အစိုးရနဲ့လွှတ်တော်ကိုလူမှုပူပေါင်းလှုပ်ရှားမှုတွေနဲ့တောင်းဆိုသွားဖို့ဆောင်ရွက်နေတဲ့အကြောင်းဦးဆောင်ကော်မတီဝင်တဦးလည်းဖြစ်တဲ့ကိုအောင်ဇော်ထွေးကလည်းအခုလိုပြောပါတယ
်။ဒီတော့အဲဒီဆက်ပတ်ကြီးမျိုးပြင်ပြီးတော့ဆွဲကြဘူးကတော့ပုံမှန်တက်ပြီးတော့နာမည်မကြီးခဲ့ဘူး။ဒါပေမဲ့အခုနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ဒီစက်ပတ်ကကြီးနဲ့တန်းခံရတာဒီအတရားများလာတယ်ပေါ့နော်။အတရားများလာတဲ့အခါမှာကျွန်တော်ဒီစက်ပတ်ကကြီးရဲ့ဥပဒေကိုကျွန်တော်လေ့လာကြည့်တဲ့အခါမှာဘာဖြစ်လာလဲဆိုတော့ဥပဒေရဲ့အားနည်းချက်ကလည်းတော်တော်လေးရှိတယ်။ဥပဒေရှိတယ်၊နည်းဥပဒေမရှိဘူးဖြစ်နေတယ်။
အခုဆိုရင်တော့အဲ့ဒီပုံမှန်နဲ့ဖန်စီရေးယူမှုတရားစွဲဆိုမှုတွေများနေတာဟာလွတ်လပ်စွာပြောဆိုခွင့်ရေးသားဖော်ပြခွင့်ကိုတားဆီးပိတ်ပင်ရာရောက်တဲ့အတွက်အမြန်ဆုံးပြင်ဆင်ပေးဖို့တင့်ပြီလို့ဥဆောင်ကော်မတီဝင်တဦးလည်းဖြစ်တဲ့ကိုနိုင်ကိုသူကပြောပါတယ
်စိတ်ထင်မှာဘာလို့ပြောမလဲတော်တော်ဆက်လို့မကျင်းလို့တရားမကျင်းလို့ရည်လိုက်လို့ပဲဖြစ်ဖြစ်အမဝင်တဦးတယောက်ကကိုယ်မကျင်းလို့ကိုယ့်တပ်ပုံကိုပြီးတော့လှုပ်တာမျိုးပဲဖြစ်ဟိုအလွယ်တကူနဲ့ဖန်စီတောင်းချောက်ရရတော့လက်ရှိဆိုတာဖွဲ့ဖို့ကျွန်တော်တို့ဥပဒေပြင်ဆင်ရေးကိုဒီလိုအញ្ញံပြုရမှာအဓိကပေါ့ဒီရည်ရွယ်သူတို့တက်ဆိုင်ရပုံကူရည်ရွယ်ဆက်ပြီးလုပ်သွားမှာပေါ့ကျွန်တော်တို့ဒါကိုအားနည်းနေပါလေဆိုတာတော့ကျွန်တော်တို့ကညောင်းထိုင်နေအောင်ကျွန်တော်တောက်ချောက်ပြနေတယ်နည်းနည်းပဲတက်ပြီးတော့အဓိကနေဦးတည်ထုတ်ရမယ်ပြီးခုကန်ချူပါခွင့်ကိုအပြည့်ဝပေးရမှာပေါ့အထက်တန်းရောက်ပြီဆိုတဲ့ဟိုကကျွန်တော်တို့ဘက်ကတော့ခုကန်ချူပါရမယ်ဒီဘက်ကလည်းတပိုင်းရှုံးနေပေါ့နောက်တော့မှနောက်ဆုံးကြတော့မှမလုပ်ဘူးဆိုရည်ရည်နဲ့သူတို့ဖန်ချီကြတာကြီးကအလကားပဲဒီနင်းလာတာပေါ့အဲ့လိုမျို
းအရင်အစိုးရလက်ထက်ကနေစလို့66ဂါကြီးနဲ့တရားစွဲဆိုခံရမှုက9မှုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံရသူ9ဦးရှိပါတယ်အခုအစိုးရတဲ့လက်ထက်မှာတော့တရားစွဲဆိုခံရတဲ့အမှုပေါင်း34မှုအထိတရားစွဲဆိုခံရပြီးပြစ်ဒဏ်ချခံရသူက3ဦးဖမ်းဆီးချုံနှောင်ခြင်းခံရသူပေါင်းက14ဦးအထိရှိနေပြီးနောက်ဆုံးဒီဇင်ဘာလ9ရက်နေ့အထိစုဆောင်းချက်တွေအရဆိုရင်တော့တိုင်ကြသူရှိပြီးတရားခံကိုဖော်ထုတ်စဲနဲ့ရဲစခန်းမှာတင်တရားလို့တရားခံအမှုပိတ်သိမ်းမှုတွေမပါ66ဂါကြီးနဲ့တရားရုံးတင်ဆွဲဆိုမှုပေါင်းစုစုပေါင်း40ကျော်အထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးလှုပ်ရှားမှုဦးဆောင်ကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမစုံစမ်းတင်ပြခဲ့တာပါရှင်။အခုညနေပိုင်းအစီအစဉ်တွေအစုံမသက်ခင်မှာတော့သတင်းအချင်းချုပ်ကိုကုကြွကြွသိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံအာလပ်ပိုမြို့ကတပုန်တွေထိန်းချုပ်ထားစေနောက်ဆုံးကြံနေတဲ့ဒေသတွေကနေလူတွေကိုရှေ့ပြောင်းကယ်ထုတ်ဖို့အစီအစဉ်နှောက်နှေးနေပြီးအဆုံးမှာတော့ဒီကနေ့စလုပ်နေပါပြီ။အာလပ်ပိုမြို့ရှေ့ပိုင်းကိုရေးပေါ်ရင်တွေဝင်သွားတာတွေ့ကြရပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့ရှေ့ပိုင်းနေရာတွေကနေလက်နက်ကင်တွေနဲ့အရက်သားတွေကိုရွှေ့ထုတ်ပေးရေးတဘုံတွင်နဲ့အစိုးရကြာရထားတဲ့သဘောတူညီချက်တစ်စီတစ်ပိုင်းအရအခုလိုလုပ်တာပါဒါဟာဖြင့်အာလပိုမြို့ကိုအစိုးရထံလက်နက်ချလိုက်တဲ့သဘောပါပဲအမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နည်းပညာဆိုင်ရာကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့ဗိုလ်ဒူးတွေကတွေ့ဆုံပါတယ်အဲ့ဒီအထက်ကအများပြားဟာဒီနှစ်ယူကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူ့ကိုအပြင်းထန်ဝေဖန်ခဲ့သူတွေပါဒါပေမဲ့မနေ့ကဆွေးနွေးပွဲအတွင်းမှာတော့မလိုမုန်းထားတဲ့အရေးလက္ခဏာမျိုးတွေဆက်ပြီးရှိနေတာမတွေ့ရပါဘူးနယူးယောက်စီးတီးကမစ္စတာထရမ့်ရဲ့ရုံးချုပ်မှာလုပ်တဲ့ဆွေးနွေးပွဲမှာ Facebook ကုမ္ပဏီရဲ့ဒုတိယအကြီးအကဲ Sheryl Sandberg, Amazon ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Jeff Bezos နဲ့ Tesla မော်တော်ကားကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk တို့လည်းပါဝင်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ထောက်လှမ်းရေးအတိုင်းအဝိုင်းပေါ်ဒီထက်ပိုပြီးပွန့်ပွန့်လင်းလင်းရှိဖို့နဲ့သူ့ရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့မကန့်ညီတဲ့တွေးရှိချက်တွေကိုလေ့ထားဖို့ CIA ညွှန်ကြားရေးမှူးဟောင်း Michael Hayden ကဗိုလ်ဒူးနေမှာပြောလိုက်တာပါ။ဒါကရုရှားကအင်တာနက်ကနေထွန်းပေါက်ခိုးဝင်သလားဆိုတာပေါ်မေးခွန်းထုတ်နေတဲ့ကိစ္စနဲ့ရုရှားလုပ်တယ်ဆိုတာထောက်ထားကောင်းရှိပုံရတဲ့ပေါ်လက်ခံဖို့တွန့်ဆုံနေပုံရတဲ့ကိစ္စသက်သက်မဟုတ်ပါဘူးလို့မစ္စတာဟေးဒန်ကပြောပါတယ်။ EU ကောင်ဆောင်တွေဘရပ်ဆဲလ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပြီးတော့စီးပွားရေးအခြေအနေပါဝင်ကိစ္စရည်မျိုးစုံကိုဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်။ Radio အစီအစဉ်ပြီးပြီးချင်းမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုလည်း Asia Set 7ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ကြပါရရှင်။ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.